စနေနေ့ကနယူးယောက်မြို့မှာရှင်ပိုင်ကစားတဲ့ US Open တင်းနစ်ပြိုင်ပွဲမြို့သမီးတူဦးချင်းဘိုလူပွဲမှာအသက်20ရွယ်ဂျပန်နိုင်ငံသူနေအိုမီအိုဆာကာကအမေရိကန်မြို့သမီးတင်းနစ်အကျော်မော်ဆရီနာဝီလျံစ်ကို 6-6-4 နှစ်ပွဲပြန့်နဲ့အနိုင်ရသွားပါတယ်။နေအိုမီအိုဆာကာဟာ Grand Slam လို့ခေါ်တဲ့တင်းနစ်ချန်ပီယံပြိုင်ပွဲကြီးတစ်ခုကိုအနိုင်ရတဲ့ပထမဆုံးဂျပန်မြို့သမီးဖြစ်ပါတယ်။ပထမပွဲငယ်မှာနေအိုမီက 6-0 နဲ့အနိုင်ရထားပြီးတဲ့နောက်ဒုတိယပွဲငယ်ကိုအကျိနဲ့ရှင်မင်ကစားကြချိန်တွင်ဆရီနာနဲ့တိုင်ပွဲကြီးကြပ်ရေးတိုင်လို့ကြားမှာအခြေအနေနဲ့ပြဿနာဖြစ်ပါတယ်။ဒုတိယပွဲငယ်ကိုကစားနေချိန်တွင်ဆရီနာရဲ့နီးပြားကဘယ်လိုကစားရမလဲဆိုတာအမူအရာနဲ့ပြတာကြောင့်တိုင်ပွဲစီကံဖောက်ပြမှုဖြစ်ဒိုင်ကတတ်မှတ်တဲ့ပေါ်ဆရီနာကဒိုင်ကိုဒေါသတကြီးတုံ့ပြန်ပြောဆိုပါတယ်။အဲဒီနောက်သူ့ရဲ့တင်းနစ်ရိုက်တံကိုပစ်ပေါက်ရိုက်ချိုးတာနဲ့ဒိုင်ကိုဒေါသတကြီးအော်ဟစ်ပြီးသူ့ကိုတောင်းပန်ခိုင်းတာတွေကြောင့်ဒိုင်ကဒုတိယချိန်ချိုးဖောက်မှုဖြစ်တတ်မှတ်ပါတယ်။အဲဒီနောက်ပြစ်ဒဏ်ပေးတဲ့အနေနဲ့နေအိုမီကိုတမတ်အသာပေးပါတယ်။ဆရီနာဝီလျံစ်က Grand Slam Champion 23ကြိမ်ထတာပူပြီးဒီ US Open မှာတော့6ကြိမ် Champion ဖြစ်ပူပါတယ်။ဒီပြိုင်ပွဲမှာနိုင်ရတဲ့ Naomi Osaka ကစွန့်ငွေ American $3.8 သန်းရပြီးဆရီနာဝီလျံစ်ကဒေါ်လာ $1.9 သန်းအတည်တည်ရကြပါတယ်။